ARD တိုင်းဒေသကြီးပသိမ်ခရိုင်အတွင်းကငဝင်မြစ်အတွင်းမှာဧပြီလ9ရက်နေ့ညကခီးသည်တွေတင်လာတဲ့ဆက်လေသင်းနဲ့ကြောက်တင်တဲ့သင်္ဘောတိုက်မှုဖြစ်ပွားခဲ့တာကြောင့်ခီးသည်တင်နေ့သင်းနှင်းမြုပ်ခဲ့ပြီးလက်တလောသတင်းတွေအရလူ20ရဲ့အလောင်းတွေကိုရှာဖွေတွေ့ရှိထားကြောင်းတချို့လည်းပျောက်ဆုံးမှုတွေရှိနေသေးကြောင်းဆက်လေမှောက်တဲ့နေရာမှာကယ်ဆယ်ရေးလုပ်နေတဲ့မိသားတက်ဖွဲ့ကတာဝန်ရှိသူတွေကပြောပြပါတယ်
။အော်အချိန်ရတော့ကျွန်တော်ကအခုပေါ့နော်တင်မောတိုင်ပြီးတော့အဲ့နေရာမှာတင်မောတော့ပြန်လှန်လိုက်တော့ကျွန်တော်ထွက်လာတဲ့အလောင်းတွေကျွန်တော်ပြန်ကယ်လို့ရတယ်ပေါ့နော်။အဲ့မှာရှင်နေလို့ရှင်နေတော့တိတိလေးပြည်တယ်ပေါ့လူရောက90လောက်ရှိတယ်။အမှတဝက်လောက်ကရှင်နေတဝက်လောက်ကပြည်တယ်ရ။စီးကြတော့ကျွန်တော်မရသေးဘူးပေါ့နော်။အလောင်းက20ပေါ့အားလုံး16လေးပေါ့နော်။မိန်းကလေး16ကကြားလေးလေးရ။အခုကကျွန်တော်ကနည်းနည်းကြောင်စာတောင်းရတော့ရှိုံမယ်။အဲ့ဒါကိုကျွန်တော်ဆက်လက်ရရှောက်နေလို့မှာတော့ပါနော်။20လောက်ပြီဟုတ်ကဲ့20လောက်ပြီ
ပသိမ်ထီကျောင်းကိုဆိုတဲ့နေရာမှာတိုက်မိခဲ့တာဖြစ်ပြီးတိုက်မိတဲ့ခရီးသည်လေဟာမင်္ဂလာဆောင်ကနေပြန်လာတဲ့လေဖြစ်ကြောင်းနဲ့အဲ့ဒီနေနဲ့ကြောက်တေတဲဆောင်လာတဲ့တင်မော်တိုက်မိတာဖြစ်တယ်လို့လည်းဆက်ပြောပြပါတယ်
။ဟောဒါဖြစ်တာကျွန်တော်တို့ပသိမ်တို့တို့ရမယ်လို့ဟောပသိမ်ထီပေါ့နော်ပသိမ်ထီလို့ကျောင်းကိုကျောင်းကိုလေအဲအဲကျောင်းကိုလေလောက်ပေါ့တိုက်မိတာလေကျွန်တော်တို့ကြောင်းလဲဆိုတော့အဲ့ဒါတော့ကျွန်တော်တို့ဟောပသိမ်ကျောင်းကိုပေါ့နော်ပတိန်ဒီနာပေါ့နော်ပတိန်ဒီမျိုးရယ်လည်းမဟုတ်ပတိန်ဒီဒီအကြောင်းကိုပြင်ပြီးရှိတယ်အဲ့ဒါကိုပြောပြကြည့်ပတိန်ဒီလို့ခေါ်တာထိုက်တာကကျွန်တော်ကမင်းသားဘောင်းကနေပြန်လာပြီးတော့အဲ့ဒီတင်ပေါ်ကနေပြီးတော့ဟိုကြောက်တင်နေတင်ပေါ်ကဝင်စောင့်လာဗ
ျလေထဲမှာတော့လူ90ထဲမနေပါလာပြီးတပတ်လောက်တော့အသက်ရှင်ကျန်ခဲ့တယ်လို့ဆိုပါတယ်ပြီးခဲ့တဲ့နှစ်ကတော့ချင်းနှင်းမြစ်တလျှောက်ဟုံးမလင်းမြို့ကနေမုံရွာမြို့ကိုခရီးသည်တွေတင်လာတဲ့အောင်ဆုံးမိုးကျော်ရေရင်နှစ်မြုပ်ခဲ့ပြီးတဲ့နောက်မှာတော့ဒုတိယ90ကျော်အသက်ရှင်ခဲ့ပြီးလူ80ကျော်တိတ်ဆုံးမှုဖြစ်ခဲ့တာပါဒီနောက်မှာတော့နောက်ထပ်ရေရင်နစ်မြုပ်တာတွေဆက်မဖြစ်ဖို့အတွက်ရေရင်အသင်းတွေလိုက်နာဖို့စီကံချက်25ချက်ကိုထုတ်ပြန်ထားပေမဲ့လိုက်နာမှုတွေအားနည်းတာလေပေါ်မှာပါလာသူတွေအတွက်အသက်ငယ်အင်ကြီးလုံလောက်စွာမရှိတာတွေကြောင့်မြန်မာပြည်ရဲ့ရေလန်းခရီးတွေမှာအလားတူဖြစ်ရတဲ့ကတော့မကြာခဏဖြစ်ပွားလေရှိပါတယ်ရှင်